ကမ္ဘာပေါ်မှာနှမ်းသက်အရှိဆုံးထိုင်းဘီရင်ဘူမီပေါ်အဒူယာတက်နတ်ရွာဆန်ခဲ့တဲ့တစ်နှစ်ပြည့်ချိန်အောက်တိုဘာ26ရက်နေ့မှာတနင်္ဂနွေလုံးအနှံ့နောက်ဆုံးနှုတ်ဆက်ပွဲအတွက်ဇာပနဂါရဝပြည်ပွဲတွေကိုလုပ်ခဲ့ရမှာမြန်မာရွှေပြောင်းအလို့သမားတွေကလည်းပြုလုပ်ခဲ့ကြပါတယ်ရွှေပြောင်းအလို့သမားတွေရဲ့ခလေးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေရဖို့နဲ့လူသားပိသားစွာနေထိုင်နိုင်ဖို့ဘီရင်ကြီးကစောင့်ရှောက်မှုပေးခဲ့တယ်လို့မြန်မာတွေကယူဆထားကြတာပါထိုင်းချီဆိုင် VOA သတင်းတော့မအီးမှသတင်းပေးပို့ထားပါတယ
်။ထိုင်းပြည်မင်းမြတ်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ23ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနတ်ရွာဆန်ခဲ့တာဖြစ်ပါတယ်။သူ့ရဲ့နတ်ရွာဆန်တဲ့ဇာပနာပွဲကိုတနှစ်ကျော်ကြာပြီးတော့အောက်တိုဘာလ26ရက်နေ့မှာထိုင်းနိုင်ငံတဝန်ဂါရဝပြည်ပွဲတွေလုပ်ပြီးကျင်းပခဲ့ပါတယ်။ဘရင်ကြီးဟာရှေ့ပြောင်းလို့သမားတွေနဲ့သူတို့ရဲ့သားသမီးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းပေးခဲ့တဲ့အတွက်သူရဲ့ကျေးဇူးတွေရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်ဒီရှေ့ပြောင်းလို့သမားတွေတာသမီးတွေဟာသူတို့နိုင်ငံမှာရှိတဲ့အကြောင်းတွေကိုတက်ခွင့်ရတဲ့အဖြစ်ခွင့်ပြုခဲ့တာတွေလည်းရှိပါတယ်အဲဒီကြောင့်မို့လဲတော်တော်များများကအဲဒီအကြောင်းတွေမှာတက်တဲ့မြန်မာနိုင်ငံသားလို့သမားရှေ့ပြောင်းလို့သမားတွေရဲ့ကာတာသမီးတွေရှိကြတယ်သူတွေဘွေတောင်ယူတဲ့အဆင့်ရှိရဲ့
အော်တိုဘားလ26ရက်နေ့မှာတော့မြန်မာလူသမားအများစုရှိရာနေရာတိုင်းမှာဘီရင်ကြီးရဲ့ဇာပနပွဲကိုဂါရဝသွားပြုကြသူတွေလည်းရှိပါတယ်။တိုင်းနဲ့ချီရှိတဲ့မြန်မာပြည်သားတွေကိုလက်ခံပေးနေတာဟာဘီရင်ကြီးကစိတ်တော်သားမြင့်မြတ်တာကြောင့်လို့ယူဆပါတယ်။ရွှေပြောင်းလူသမားရေးလှုပ်ဆောင်နေသူတဦးကလည်းအခုလိုပြောပါတယ်
။ဟိုထိုင်းပြည်ကြီးရဲ့ကောင်းကျိုးအတွက်ကြောင့်ကျွန်တော်တို့ကဒီထိုင်းနိုင်ငံထဲမှာအလုပ်ကင်စားကောင်းနေရတာတွေမှာဟု
တ်ကဲ့
ဟုတ်တကယ်လို့လည်းဘီရင်ကမကောင်းခဲ့ဘူးဆိုရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူး။
ထိုင်းဘီရင်ကြီးဟာသူ့ရဲ့တိုင်းသူပြည်သားတွေကိုသာမကမြန်မာလူသမားတွေအပေါ်မှာလည်းလူသားဆန်တဲ့အခွင့်အရေးတွေပေးခဲ့တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဘီရင်ကြီးဟာဒီမင်းကြီးအင်္ဂါနဲ့ညီုံနဲ့မဟုတ်သေးဘူးတိုင်းသူပြည်သားပေါ်မှာစောင့်ရှောက်တယ်ပြမဒီအလို့သမားတွေကဆန်တဲ့ငါမှလာလို့ကန်စားလာဟိုတန်းနေတဲ့မြဒီအခွင့်အရေးပေးပြီးတော့ဟိုကပေါ့လူသားနဲ့တူတဲ့အခွင့်အရေးတွေပေးပြီးတော့စောင့်ရှောက်တယ်လို့ပဲအနေနဲ့မြင်ပါတယ်
။ဘီရင်ကြီးဆက်ရွာဆန်တဲ့တနည်းပြေပွဲလုတ်တဲ့အချိန်မှာထိုင်းနိုင်ငံတဝန်းစက်ရုံလုတ်ရုံနေရုံးနေဈေးဆိုင်နေပိတ်ပြီးဂါရဝပြုပွဲတွေကိုကျင်းပနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ဘီရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပွဲတွေကိုလည်းလုပ်ထားကြပါတယ်။နိုင်ရဆန်ခဲ့တဲ့ဘီရင်ကြီးဘူမီဘောအနေနဲ့ထိုင်းအစိုးရကိုရောသူတို့ရဲ့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာထပ်ထပ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်လို့ထိုင်းနိုင်ငံမှာနေထိုင်နေသူတွေအတွက်အထောက်အထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။နိုင်ရွာဆန်ချင်းတက်တော်89နှစ်ရှိပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာထီးနှန်းစတဲ့ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာ၊ဆက်သွယ်ရေးလမ်းမစနစ်တွေအခက်အခဲမရှိအောင်လုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်သူ့အတွက်ဇာပနဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပနေကြပါတယ်ရှင်။